ပြည်သူ့အစီအတန်းလင်းကျမှုနဲ့ပြတော်ပြုံးတင်းမှုဟန်တားရမှာဒေသခံပြည်သူလူပါဝင်လာရမယ်ဆိုတဲ့အသိရှိလာလို့ပြည်သူအစုအဖွဲ့ပိုင်ပြတော်လုပ်ငန်းတည်ထောင်မှုထောက်ကိုရ90ကညွန်ကြားချက်ထုတ်ပါတယ်။ဒါပေမဲ့ဒေသခံပြည်သူအစုအဖွဲ့တွေရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့သာရည်ရွယ်တာကြောင့်လူနေမှုဘဝတိုးတက်ဖွံ့ဖြိုးရေးကိုအဓိကမထားခဲ့ပါဘူး။အနည်း20ကျော်တော့မှ ပြည်သူတွေပြည်တော်ရဲ့အကျိုးအမြတ်ကိုခံစားနိုင်ဖို့ရည်ရွယ်ပြီး2019မှာညွှန်ကြားချက်အသစ်ကိုထုတ်ပြန်ပါတယ်။ပြည်တော်တွေပစ္စည်းရောင်းချတဲ့စီးပွားရေးလုပ်ငန်းတည်ထောင်နိုင်ဖို့ရည်ရွယ်ပါတယ်။ဒါပေမဲ့2019မေလမှာဒေသခံပြည်သူအစုအဖွဲ့ပိုင်ပြည်တော်လုပ်ငန်းဆိုင်ရာညွှန်ကြားချက်ထွက်လာတဲ့အတွက်2019ညွှန်ကြားချက်ပြတ်ပြေသွားပါတယ်။2019ညွှန်ကြားချက်မှာပြည်သူအစုအဖွဲ့ပိုင်ပြည်တော အကင်ပေါ်လာပြီးစီးရဲမှုညွန်နေရေးစစ်တော်ဧရိယာတိုးပွားရေးတစ်တော်စီမံအုပ်ချုပ်ရေးစတာတွေမှာပြည်သူလူထုပါဝင်ရေးနဲ့တစ်တော်ပြုံးတည်မှုကာကွယ်ရေးစတာတွေဖြစ်ပါတယ်။ရည်ချက်တွေကိုအကောင်အထည်ဖော်ဖို့ပညာပေးလုပ်ငန်းတွေလုပ်ဖို့လိုပါတယ်။
ပြည်သူအစုအဝေးပိုင်းတစ်တော်အကြောင်းအများဆုံးလေ့လာတဲ့အဖွဲ့အစည်းကတော့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေ့လာရေးဌာနဖြစ်ပါတယ်။ပညာရှင်၅ဦးရေးသားပြုစုပြီးလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေတဲ့စာရန်းအရမြန်မာပြည်မှာဒေသခံအစုအဖွဲ့ပိုင်းတစ်တော်ဧကပေါင်း၅သိန်းကျော်ရှိကြောင်းသိရပါတယ်။ကျိုးဝိုင်းတော်ကျိုးပြင်ကာကွယ်တော်တဘာဝထိန်သိမ်းရေးနယ်မြေရှိဂျားကန်နယ်မြေအစိုးရစီမံခန့်ခွဲခွင့်ရှိတဲ့တစ်တော်နယ်မြေဒလိထုံးစံအရထင်းသိမ်းထားတဲ့တဘာဝတစ်တော်နဲ့ဒီရီတော်စရတီမှာအစုအဖွဲ့ပိုင်းတစ်တော်တည်ထောင်ဖို့ရှောက်ထားနိုင်ပါတယ်အစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတည်ထောင်ဖို့ကိုလည်းတစ်တော်ဦးစီးဌာနကခွင့်ပြုနိုင်ပါတယ်2020မှာအစုအဖွဲ့ပိုင်းတစ်တော်စီးပွားရေးလုပ်ငန်း150အထိရှိလာဖို့ရည်ရွယ်ထားပါတယ
်ရခိုင်ပြည်နယ်တောင်ပိုင်းဂွမြို့နယ်မှာရွာ78ရွာအတွက်အစုအဖွဲ့ပိုင်းတစ်တော်ဧကတလောင်းကျော်ရဖို့တစ်တော်ဦးစီးဌာနဒေသကအယတာအသင်းအဖွဲ့တွေနဲ့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေ့လာရေးဌာနတို့ပူးပေါင်းလုပ်ကင်မှုကိုဥပမာပေးထားပါတယ်။ရွာ300ကကိုယ်စားလှယ်တွေကိုတင်နှံပေးပြီးတစ်တော်ဧက2900ကိုလုပ်ခိုင်းတဲ့အခါမှာ2018အစောပိုင်းမှာရွှေရိုးမှကျင်းလုပ်ငန်းကိုတည်ထောင်နိုင်ပါတယ်။မြမကျင်းဝါလုပ်ငန်းအသင်းနဲ့ဆက်သွယ်ပြီးကျင်းအချောတွေထုတ်လုပ်ရောင်းချနိုင်တာတွေ့ရပါတယ်။ရွှေရိုးမရဲ့အောင်မြင်မှုဟာဥက္ကဋ္ဌလူ့ကြီးရဲ့ခေါင်းဆောင်မှုစွန့်ရည်ပေါ်မှာမူတည်ပါလေ။2019မှာအစုအဖွဲ့ပိုင်းတစ်တော်လုပ်ပိုင်권ရပြီးမကြာမီကျင်းလုပ်ငန်းစတင်နိုင်တာပါပဲ။ဒေသကလုပ်ငန်းရှင်တွေပါဝင်တဲ့အစုအဖွဲ့ပိုင်းတစ်တော်စီးပွားရေးလုပ်ငန်းဖြစ်ပါတယ
်။အစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တို့ပူးတွဲလုပ်ကိုင်မှုတိုးပွားလာအောင်လဲဆောင်ရွက်နေတယ်လို့ဆိုပါတယ်။အစုအဖွဲ့ပိုင်းတစ်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမှတ်တာအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်နိုင်တယ်ဆိုတာကိုတတော်ဦးစီးဌာနကသဘောပေါက်တာမို့ပြည်သူအစုအဖွဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့အားပေးနေပါတယ်။ဒါပေမဲ့သူတို့နဲ့ပတ်သက်တဲ့သတင်းအချက်အလက်ရှားပါးနေသေးတယ်လို့ဆိုပါတယ်။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းကိုကူညီဖို့တတော်ဦးစီးဌာနမှာတာဝန်ရှိတယ်လို့2019ညွှန်ကြားချက်အခန်းလေးမှာဖော်ပြထားပါတယ်။ဒေသခံပြည်သူရဲ့စွမ်းဆောင်ရည်ကိုမြင့်တင်ဖို့ဤပညာနဲ့စီးပွားရေးပညာသင်တန်းတွေပေးနိုင်အောင်တတော်ဦးစီးဌာနကစီစဉ်ပေးရမယ်လို့ဆိုပါတယ
်။အစုအဖွဲ့ပိုင်းတတော်ဆွဲပစ္စည်းကိုဈေးကွက်မှာရောင်းနိုင်ဖို့အရေးကြီးတာမို့ဝယ်သူနဲ့ချိတ်ဆက်ဖို့လိုပါလေ။လုပ်ငန်းအရင်းအမြစ်ရဖို့အတွက်ငွေကြေးအဖွဲ့အစည်းနဲ့ချိတ်ဆက်နိုင်ဖို့လိုပါလေ။လုပ်ငန်းကွန်ရက်ရှင်တန်ကြီးထွားလာဖို့လည်းအရေးကြီးပါလေ။ဒါလို့လုပ်ငန်းဆိုင်ရာကိစ္စတွေမှာဒီတော့ဦးစီးဌာနကကူညီပံ့ပိုးရမယ်လို့2019ညွှန်ကြားချက်ကဆိုပါတယ်။ပြည်ပင်းပြပအဖွဲ့အစည်းတွေစီးပွားရေးအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့အစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းချိတ်ဆက်မိအောင်တစ်တော်ဦးစီးဌာနကကူညီဆောင်ရွက်ရမယ်လို့အထူးကြပေါ်ပြထားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့၄လ၈ရက်နေ့ကထုတ်ပြန်တဲ့23ရက်နာညွှန်ကြားချက်ဖြစ်လို့လူ့ရိနင်းနေပုံရပါတယ်။ဒီလကံပြည်သူအစုအဖွဲ့ပိုင်းတစ်တော်လုံငန်းဟာတိုးတက်မှုအစီရင်ခံစာရေးဖို့လဲတာဝန်ရှိပါတယ်။အစီရင်ခံစာမှာပါဝင်ရမယ့်အကြောင်းအရာတွေကို2019ညွှန်ကြားချက်မှာဖော်ပြထားပါတယ်။ ဒါကြောင့်အစာကောင်းမှအနောက်သေးချာဆိုသလိုအစဉ်ခါသာရေးနိုင်အောင်လုပ်ငန်းစတင်ကလေးကစနစ်တကျမှတ်တမ်းတင်ဖို့လိုအပ်ပါတယ်ဒါမှလုပ်ငန်းအတွေ့အကြုံနဲ့အသုံးပြုတဲ့အတတ်ပညာတွေကိုလေ့လာအကဲခတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ